မလေးရှားနိုင်ငံမှာတနှစ်ကျော်ကြာပိတ်ပင်ထားတဲ့ကျွမ်းကျင်နယ်ရွှေပြောင်းလူသမားတွေပြန်လည်ခံထားရေးစီစဉ်ကိုအလို့ရှင်အများပြားရဲ့တောင်းဆိုမှုတွေကြောင့်ဖေဖော်ဝါရီလ15ရက်နေ့တနင်္လာနေ့ကစတင်ပြီးပြန်လည်ဆောင်ရွက်ပြီးတော့မယ်လို့မလေးရှားအစိုးရကထုတ်ပြန်ခဲ့ပါတယ်။ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOE သတင်းတောက်မတ်အေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်
။မလေးရှားနိုင်ငံမှာကျွမ်းကျင်နယ်လူသမားတွေပြန်လည်ခံရတဲ့အစီအစဉ်ကိုဖေဖော်ဝါရီလ15ရက်နေ့ကနေစတင်တော့မှာဖြစ်ကြောင်းတနင်္ဂနွေနေ့မှာမလေးရှားအစိုးရကသတင်းထုတ်ပြန်ခဲ့တာပါ။မလေးရှားနိုင်ငံမှာတနစ်ခွဲနှီးပါကြရပ်နားထားတဲ့အလုပ်လုပ်ဖက်ပါမစ်တွေကိုမလေးရှားအစိုးရကပြန်လည်ထုတ်ပြီးတော့မဲ့အခြေအနေကိုမလေးရှားနိုင်ငံရောက်မြန်မာလူသမားတူဦးကတော့ခုလိုရှင်းပြပါဗျ။ဒ
ီက15ရက်နေ့ကပြေးတော့မှာဗျ။15ရက်နေ့ကပြီးစားလို့ရပြီမှာ2014အော်တိုဘာတော့ပိတ်ထားတာလေပြန်ဖွင့်တာ3လအတင်းပြန်လောက်ရမယ်လို့ပြောထားတယ်အမပါမစ်မရှိတဲ့လူတွေကိုပါမစ်ပြန်ပေးမယ်3လအတင်းပြန်လောက်ပေါ့တချို့ကုမ္ပဏီကလည်းပြန်ဖွင့်တာရယ်ပေါ့လူလိုတဲ့ကုမ္ပဏီတွေလည်းပြန်ပါမစ်ပေးဖို့ပြန်ဖွင့်တာရယ်ဗျအခုကျွန်တော်တို့ကုမ္ပဏီမှာလည်းဒီတိုင်းပဲမိထုသမားတွေကိုပြန်ကျင်တဲ့လူရှိတယ်မပြန်ကျင်တဲ့လူဆိုရင်ပြန် shop ထုပေးမယ်အဲ့လိုမျိုးတော့ပြောထားတယ်အခုကျွန်တော်တို့တခြားနိုင်ငံတွေကလူတွေသူကသိမခေါ်တော့သူကဒီမှာရှိတဲ့လူမှလည်းတော့ပြန် rotate လုပ်ချင်တယ်ပေါ့အမျိုးပေါ့လူထမခေါ်တော့အဲ့လိုမျိုးပုံစံနဲ့
ကျွမ်းကျင်တဲ့လူသမားတွေကိုပြန်လည်ခန့်အပ်တဲ့အစီအစဉ်ရပါမိရပြီဆိုရင်အချိန်နဲ့အလုပ်လုပ်ရတာတွေအခွင့်အရေးပေးဆောင်ရတာတွေရှိတယ်လို့လည်းဆက်ပြောပြပါတယ
်ပါမိကတော့ time to time ပေါ့ဒီရဲ့ time table နဲ့ဆင်းရတာပေါ့ဦးဒီရှင်ဦးဒီရှိရဦးဒီမရှိဦးဒီမရှိအဲ့လိုမျိုးပေါ့ပြီးတော့လေးပြီးရေးတွေဖြတ်မယ်ဆောင်းခါတွေဖြတ်မယ်ရေဖို့မိဖို့ဖြတ်မယ်အဲ့ဒါတွေအများကြီးရှိတာပေါ့တဖြည်းနဲ့ဆိုင်တယ်အဲ့လိုတချို့မြန်မာများတော့အကြည့်ရသူတို့ပါအဲ့ဒီက passport တွေအကုန်လုံးလောက်ထားကြတယ်လေလောက်ထားကြသူကဝင်ချင်တဲ့ကုမ္ပဏီကိုဝင်တယ်ဝင်ပြီးလို့ရှိရင်အဲ့တဖြည်းကပါမင်းjob to be တဲ့အဲမနစ်ထုတ်နေပြီလို့ရှိရင်အမမစဲဆိုရင်အဲနောက်အဲ့လိုမျိုး site တွေပြောင်းပေါ့အဲ့လိုမျိုးပေါ့မှာ
မိမိနှစ်သက်ရာကုမ္ပဏီကိုပြောင်းရွှေ့လုပ်ကံကျင်တဲ့သူတွေရှိကြသလိုတချို့ကတော့ကုမ္ပဏီတစ်ခုတည်းကနေတသက်မမတ်အလုပ်ခန့်တာမျိုးတွေကိုလည်းတိုက်နှစ်တက်ပြတယ်လို့လည်းဆိုပါတယ်မကြသေးခင်တုန်းကတော့မလေးရှားအစိုးရကနိုင်ငံသားသားလို့တမားကွန်ဖြစ်တဲ့လေပြီးကျေးကိုနှစ်ဆကောက်ခံလိုက်တဲ့အတွက်အလို့ရှင်တွေကအခြေခံအလို့သမားတွေအတွက်ပါအခက်ခဲကြုံရတဲ့အတွက်ကန့်ကွက်ဝေဖန်မှုတွေရှိတာကြောင့်ဒီအစီအစဉ်ကိုပြီးခဲ့တဲ့ကြာတာပေးနေ့ကခိတရန်နာထားပြီးမကြခင်မှာတော့ထုတ်ပြန်သွားဖို့ရှိပါတယ်နိုင်ငံသားသားလို့သမားခွန်ဟာဝင်ငွေနဲ့တဲ့တခြားအလို့သမားတွေအတွက်လည်းအခက်ခဲရှိနိုင်တယ်ဆိုပြီးဆက်ပြောသွားပါတယ
်လာကြတယ်လည်းမကိုက်ဘူးလေအဲလိုဒီဘက်မှာ operator လာတဲ့ရတာအခု basic 900ဆိုရင်အဲလိုလေးကြီးကတရ140ဖြစ်တယ်ကျလို့ကျလို့နှစ်ဆမှရတူရလို့ဆိုရင်တလောက်900မှရှိချက်ချက်မှာအဲဒါဆိုတော့ operator လာစံနဲ့မကိုက်တော့အဲအဲ့လိုမျိုးဘာလဲကြောင့် company တွေကအဲလို complaint လုပ်တာလည်းရက်ဆိုင်လိုက်တာအဲ့လိုမျိုးပုံစံနဲ့
ပြီးခဲ့တဲ့လပိုင်းတုန်းကပဲမလေးရှားနိုင်ငံကိုသွားမဲ့သူတွေအတွက် visa ကြေးကိုအရင်ကတည်းဆယ်ဆတိုးပြီးတော့ကောက်ခံလိုက်တဲ့အတွက်မလေးရှားကိုအလုသမားတင်ပို့နေတဲ့ကုမ္ပဏီတွေကြားမှာလည်းကန့်ကွက်ဆန္ဒပြမဲ့အခြေအနေတွေအထိမကျေလည်မှုတွေဖြစ်ခဲ့ကြရတာပါလက်ရှိမှာတော့မလေးရှားနိုင်ငံမှာတရားမဝင်နေထိုင်နေတဲ့မြန်မာတွေအတွက်မြန်မာတန်ယုံကနေရရင်ပြန်နိုင်ဖို့အတွက် CI လို့ခေါ်တဲ့မိသူမိဘဖြစ်ကြောင်းတတ်သိကန်စာအုပ်တွေထုတ်ပေးနေပြီးတချို့ကလည်းနေရရင်ကိုပြန်လည်ပို့ဆောင်ပေးနေပါတယ်ရှင်